မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကူးစက်မှုတရက်ထက်တရက်ပိုများလာတာကြောင့်ယာယီဆေးရုံတွေစောင့်နေကြရသလိုကွာရန်တင်းစင်တာတွေကိုလည်းပိုတိုးလာနေရပါတယ်။ဒါကြောင့်ဒီရောဂါကိုတားဆီးနိုင်ဖို့ပြည်သူလူထုတွေအနေနဲ့စည်းကမ်းချက်တွေနဲ့အညီနေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိသူတွေကတိုက်တွန်းတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်ပါ။ COVID-19 ရောဂါတက်ခွဲအတီးပြူလူနာသစ်တွေတရက်အတွင်း300ကျော်400နီးပါးတိုးလာနေတာကြောင့်ကုသရေးအတွက်ယာယီဆေးရုံတွေတိဆောက်ပေးနေသလိုတချို့ကွာရန်တင်းစင်တာတွေမှာလည်းကုသရေးစင်တာတွေပြင်ဆင်ပြီးဆေးကုသမှုတွေလုပ်ပေးနေကြရပါတယ်။စောင့်ကြည့်လူနာတွေအတွက်လည်းကွာရန်တင်းစင်တာတွေထပ်ပြီးတိုးချဲ့နေရပါတယ်။လစ်လာမှုစစ်တမ်းတွေအရအာဆီယံနိုင်ငံတွင်ရောဂါဖြစ်ပွားမှုအဆင့်မှာမြန်မာဟာနံပါတ်5နေရာမှာရှိနေပေမဲ့နေ့စဉ်ပိုးတွေ့လူနာများတဲ့အဆင့်သတ်မှတ်ချက်ထဲမှာနံပါတ်3နေရာမှာရှိပါတယ်။ရပိုင်အတွင်းရောဂါပိုးတွေ့ရှိသူအရင်းအမြန်တိုးလာတဲ့အခြေအနေကြောင့်ဖြစ်ပါတယ်။စက်တင်ဘာ15ရက်နေ့တနေ့တည်းမှာတွင်ကိုဗစ်ရောဂါပိုးတက်ခွဲစမ်းသပ်မှုပေါင်း 4,500 ကျော်ပြုလုပ်ခဲ့ရမှာရောဂါပိုးတွေ့ရှိသူက338ဦးရှိခဲ့ပါတယ်။ရောဂါဖြစ်ပွားမှုအများဆုံးဖြစ်နေတဲ့ရန်ကုန်မှာကျန်းမာရေးဝန်ထမ်းအင်အားလုံလောက်မှုရှိစေဖို့အတွက်ရောဂါဖြစ်ပွားမှုအနည်းဆုံးဒေသတွေကနေကျန်းမာရေးဝန်ထမ်းတွေကိုအကူအညီအဖြစ်ဆေးလှုပ်ပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ရန်ကုန်မှာတော့အထူးကရောဂါကူးစက်မှုကရန်ကုန်မှာအများဆုံးပဲ။ဘာဖြစ်လို့လဲဆိုရင်မနေ့ကဆိုလို့ရှိရင်လည်းပိုးတွဲလူနာတွေရှိတယ်အဲ့ဒါရ80ကျော်90ရာခိုင်နှုန်းလောက်ကဆိုလို့ရှိရင်သူကရန်ကုန်မှာပဲဖြစ်ပြီးကျန်တဲ့တိုင်းနဲ့ပြည်နယ်တွေဖြစ်ပေါ်မှာနည်းတယ်အဲ့ဒါဆိုတော့ရန်ကုန်ကိုလိုအပ်ချက်တွေရှိတဲ့ရန်ကုန်ကိုရောဂါဖြစ်ပေါ်မှုနည်းတယ်တိုင်းနဲ့ပြည်နယ်တွေမှာကြားရယ်မကွေးလို့ပကိုးလို့စသဖြင့်ဒီဓာတ်နဲ့ပတ်သက်လို့ကုညီမဲ့ဆေးဥဖွဲ့တွေလွတ်နေတာမျိုးတွေလည်းရှိတယ်ဒါအပြင်ကျွန်တော်တို့ဘိုးအဆင့်ရနေပြီးတော့ဒီရတဲ့ချက်မနည်းကပဲထောက်ပြန်တယ်မှာပါတယ်ကျွန်တော်တို့ဒူးညူကျုပ်ဖွဲ့သုံးဖွဲ့လှုပ်လိုက်တယ်ဒူးညူကျုပ်နှစ်ယောက်ပါတယ်ညူကြိုင်းမှုတစ်ယောက်ပါတယ်သူတို့ဦးဆောင်တဲ့အဖွဲ့ပေါ့ Rapid Response Team လို့ခေါ်တယ်ဒီယောဂကုသယောဂတွေဖြစ်လာလို့ရှိရင်အနှင်းများထောက်ပြန်ဆောင်ရွက်ရေးအဖွဲ့သုံးဖွဲ့ကိုလည်းဆေလွတ်တယ်ဒါကျင်ကျွန်တော်တို့လူဆောင်အရင်းကြီးဦးတည်ဌာနနေပြီးတော့သက်ကတူကောလိပ်ပါတာဝန်ထမ်းဆောင်တဲ့ဆရာဝန်ဆရာမတွေဒါမျိုးတွေကိုလည်းလွှဲတဲ့နေရာမှာသူတို့ထုံနှုတ်သုံးဆွဲဖို့လည်းရှိပါတယ်ဒါကျင်ဒီမှာတော့လိုအပ်တဲ့နေရာပါဝင်ကူညီမယ်ဆိုပြီး volunteer ဆွေးနွေးတဲ့ဆရာဝန်တွေရှိပါလေဒီဆရာဝန်တွေကိုလည်းသက်ဆိုင်ရတော့လိုအပ်တဲ့နေရာကိုပြည့်စုံပါလေဖြစ်ပါလေ
ကုသပေးနေတဲ့နေရာတွေထပ်တိုးချဲ့ထားတဲ့အခြေအနေနဲ့ပတ်သက်လို့လည်းဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ
်အခုလက်ရှိမှာဆိုရင်ကျွန်တော်တို့အရင်ဆုံးကတော့နော်ဝေဖန်ပြီးရှိတယ်နောက်တောင်းကလာဆေးရုံရှိတယ်ပြင်ထောင်ကြီးရှိတယ်ထောင်ကြီးကလည်း900လောက်ရှိသွားပြီတထောင်ကျော်လောက်ပြီးတော့လက်ခံမယ်လို့လုပ်ထားတယ်ဒါမှဒါအပြင်ကျွန်တော်တို့ထပ်တိုးချဲ့ထားတဲ့ဥစ္စာနောက်ထပ်နော်ဒီဇိုင်းနေတဲ့ covid medical center ဆိုပြီးနောက်ထပ်နှစ်ခုထပ်တိုးချက်ထားပါလေအဲ့ဒါကတကုံစိတ်ကမ်းမှာရှိတယ်နော်ရုံးမရိပ်စာရဲ့နော်လှိုင်ကမ်းပတ်ဆိုနော်လှိုင်ဝင်းထဲမှာရှိတယ်လှိုင်ကမ်းပတ်ထဲမှာလည်းဒါဒီကျမတို့ဒီ covid medical center ကိုဖွင့်နေထားပါလေဒါပြင်နောက်ထပ် extend လုပ်မှာကတော့ football academy ပေါ့နော်သူ့ဝန်ထမ်းမှာရှိတယ် football academy မှာဆိုလို့ရှိရင်ဒီလိုမျိုးရိုက်စေးုံနဲ့အသုံးပြုဆောင်ရွက်နေတာနောက်5ရက်ပြီးခဲ့တဲ့မနေ့ကသတင်းတက်လာတာအရဆို5ရက်လောက်ဆိုလို့ရှိရင်ဒီနာရီစထားနိုင်မယ်ဆိုရယ်ဒါလည်းသိရပါလေဟုတ်လက်ရှိအနေထားကတော့เนาะဒါကြောင့်ရန်ကုန်အတွက်လုပ်နေသလိုပဲမင်းတလေးရောက်ဆိုလို့ရှိရင်တို့အဲ့ဒီပေါ့ကန်တော်လည်းဒီဆေးရုံကန်တော်လည်းဒီဆေးရုံမှာတို့တွေဒီခုလက်ရှိမှာဆိုလူနာထားနိုင်တာတဲ့ပြည့်သွားပြီပေါ့เนาะအဲ့ဒီမှာဆိုလို့ရှိရင်နောက်ထပ်တို့ထက်ချက်ဖို့ကိစ္စတွေဒါလည်းဆောင်ရွက်နေပါတယ
်အခုလက်ရှိအချိန်မှာပြည်သူလူထုတွေအနေနဲ့အိမ်ထဲမှာပဲတက်နိုင်သမျှနေကြဖို့တတ်မှတ်ထားတဲ့ကာလအတွင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်လက်ညွန်ချက်တွေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ထုတ်ပြန်ချက်တွေအတိုင်းစနေတကျလိုက်နာနေထိုင်ကြဖို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းပါတယ်အခုလိုကာလမှာကျန်းမာရေးဝန်ထမ်းတွေကအကူရာမျိုးမဟုတ်ပဲပြည်သူတွေအနေနဲ့မိမိတက်နိုင်သမျှနှီးလန်းတွေနဲ့ကိုဗစ်တိုက်ချက်ရေးအတွက်ပူးပေါင်းပေးကြမယ်ဆိုရင်နောက်ထပ်သတင်းနှစ်ပတ်သုံးပတ်အတွင်းမှာရောဂါကိုထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်လာနိုင်တယ်လို့ထပ်သားခေခင်ကြီးကဆိုပါတယ်ရောဂါကိုအလျင်အမြန်ထိန်းချုပ်နိုင်ရေးအတွက်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကဖြစ်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်တွေကိုအလေးထားလိုက်နာပေးကြဖို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုမင်းသိန်းကလည်းမနေ့ကတိုက်တွန်းထားပါတယ
်ပြည်သူတွေရဲ့ပေါင်းဆောင်ရွက်မှုပါကျွန်တော်တို့အတွက်ဘလုံးမတန်အရေးကြီးပါတယ်ကျွန်တော်တို့တိုင်းမှာပြည်သူတွေရဲ့ပူးပေါင်းပါဝင်ကူညီမှုတွေရှိလာတဲ့အတွက်ကျွန်တော်တို့လာမယ့်ရက်သက်တစ်ပတ်နှစ်ပတ်ရက်သက်တစ်ပတ်သုံးပတ်လောက်ပါကျွန်တော်တို့ COVID-19 ရောဂါနဲ့ပတ်သက်ပြီးထိန်းချုပ်နိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ရမှာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒီအခြေအနေအတွက်လည်းပြည်သူတွေလုံးဝပူးပေါင်းကူညီဆောင်ရွက်ပေးပါလို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်ကျမ ਈ နဲ့အလားအဝင်ကြီးဌာနဘက်ကညွှန်ကြားထားတဲ့ stay at home အစီအစဉ်လေးကိုလည်းတိတိကျကျလိုက်နာဆောင်ရွက်စေချင်ပါတယ်
။က COVID yoga the job yan chip bomb mujang the ladwin tesong dua don't set tongyak ti shilara jang. Sadima sangaya ni a ti COVID yoga jang susubang tesong dua don't set go ushi bawabi. Yoga bo do shia de dakwe tibu lunaga don't tang chaya joshi nivare. Yoga bo ginsin lo seon singuin ya dua shia joshi vare. Atwala gantan sauki tadu a ye dakaro go down joshi nivare shin. Jama intana choma, jango muan nidrin pipura pipare.